ဟုတ်ကဲ့ရှင်ပြီးခဲ့တဲ့သတင်းပမေလ29ရက်နေ့ကတော့ရှီလေးလုံးရေခင်းကြီးပြည်မြန်မာနိုင်ငံမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲများကျင်းပခဲ့တဲ့16နှစ်မြောက်အထိမ့်မှနေပဲဖြစ်ပါတယ်။အဲ့ဒီရွေးကောက်ပွဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီကမဲအပြတ်အသတ်အနိုင်ရရှိလိုက်ပေမဲ့မြန်မာစစ်စုရကအာဏာဆွဲပြောင်းပေးခြင်းမရှိခဲ့ပါဘူး။ခုလိုဖြစ်ရတဲ့ပတ်သက်လို့အမေရိကန်နိုင်ငံသားဝင်ကြီးကွန်ဒလီဆာရိုက်စ်က
This week in 1990, the Burmese people were robbed of their freedom and their democratic rights.The military regime refused to recognize the results of Burma's legitimate parliamentary election, which was won overwhelmingly by the National League for Democracy and other opposition parties.
1990ခုဒီသတင်းပတ်မှာမြန်မာနိုင်ငံသားတွေအနေနဲ့သူတို့ရဲ့လွတ်လပ်မှုနဲ့ဒီမိုကရေစီရပိုင်ခွင့်တွေကိုလူရဲ့ခံလိုက်ရတာဖြစ်ပါလေ။မြို့သားဒီမိုကရေစီအဖွဲ့ချုပ်နဲ့တခြားအတိုက်ခံပါတီတွေကမဲအပြတ်သတ်အနိုင်ရရှိလိုက်တဲ့မြန်မာနိုင်ငံရဲ့တရားဝင်ကျင်းပတဲ့ဆွတ်တော်ရွေးကောက်ပွဲများရဲ့အနိုင်ရှုံးခြင်းတွေကိုမြန်မာစစ်စုရကအတိမတ်ပြုဖို့ရင်းဆိုခဲ့တာဖြစ်ပါလေ။လွန်ခဲ့တဲ့16နှစ်ဟာမြန်မာနိုင်ငံသားတွေအတွက်ကြေကွဲပွေရာကာလဖြစ်ပါလေ။ဒါပေမဲ့မြန်မာစစ်စုရအနေနဲ့ပြည်သူလူထုရဲ့စိတ်ဓာတ်ကိုချိုးနှင်လို့မရခဲ့သလိုလူထုရဲ့တတ္တိဟာလည်းကျဆင်းလို့မတော်ပါဘူး။ဒါအပြင်လွတ်လပ်မှုဂုဏ်သိက္ခာနဲ့ကြီးပွားတွတ်တက်ပြီးငင်းကြစွာနေထိုင်လူကြတဲ့မြန်မာနိုင်ငံသားတွေရဲ့ဆန္ဒဟာအာဏာရှင်စနစ်အင်အားစုတွေထက်အကောင်းဆုံးရှိနေတာတွေ့ရတယ်လို့ဝင်းကြီးရက်ကပြောသွားတာဖြစ်ပါလေ။ဒါအပြင်တိုင်းရင်းကရင်လူနည်းစုတွေပေါ်မြန်မာစစ်တပ်ကမကြသည့်မီကထိုးစစ်ဆင်မှုအပြင်နိုင်ငံရေးအကျဉ်းသားတွေဆက်လက်ရှိနေမှုနဲ့တင်းအဓမ္မလူအားပေးခိုင်းစေမှုဒုက္ခသည်တွေတိုင်းတစ်ပါးကိုထွက်ပြေးခိုးလုံမှုစသဖြင့်လူအခွင့်အရေးအခြေအနေတွေဆွေးနွေးနေမှုကြောင့်မြန်မာနိုင်ငံအပေါ်နိုင်ငံတကာရဲ့စိုးရိမ်မကင်ဖြစ်မှုဟာလည်းတိုးလာတဲ့အကြောင်းဝင်ကြီးရက်ကပြောပါတယ
် Today international concern for Burma is growing The United Nations Security Council discussed the case of Burma on December 16, 2005And Asian and European governments are urging the Burmese government to change its cruel and misguided policies.
American မြန်မာနိုင်ငံနဲ့ပတ်သက်လို့နိုင်ငံတကာရဲ့စိုးရိမ်မကင်းဖြစ်မှုဟာလေခုချိန်မှာတိုးလို့လာနေပါတယ်။တက္ကသိုလ်2005ခုဒီဇင်ဘာလ16ရက်နေ့ကမြန်မာနိုင်ငံအကြောင်းကိုကုလသမဂ္ဂလုံခြုံရေးကောင်စီကနေဆွေးနွေးခဲ့ပါတယ်။မြန်မာစစ်စိုးရအနေနဲ့ကျင့်သုံးနေတဲ့ရက်ဆက်ပြီးလမ်းလွှဲနေတဲ့ policy တွေကိုပြောင်းလဲဖို့အာရှနဲ့ဥရောပအစိုးရတွေကတိုက်တွန်းလာခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာပြည်သူလူထုကိုအကူအညီပေးနိုင်ရေးအတွက်ထိရောက်တဲ့နိုင်ငံတကာအရေးယူဆောင်ရွက်မှုတွေကိုရှေ့တိုးလှုပ်ဆောင်နိုင်ဖို့တန်တိတ်ထံခိုင်မာပါတယ်လို့ Miss Rice ကပြောပါတယ်။ဒါအပြင်မေလ29ရက်နေ့ကနေအင်းကျဲကျုပ်တက်တန်နောက်ပြည်ထပ်တိုးခြင်းခံခဲ့ရတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ပါဝင်နိုင်ငံရေးအကျဉ်းသားအလုံးကိုပြန်လွှတ်ပေးဖို့ကိုလည်း Miss Rice ကတိုက်တွန်းလိုက်ပါတယ်။
We call for the immediate and unconditional release of all prisoners of conscience, including Aung San Suu Kyi, Nobel laureate and leader of the Burmese
Nobel ရည်ရွယ်ချက်ရှိရှင်ချင်းမြန်မာဒီမိုကရေစီလှုပ်ရှားမှုရဲ့ခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ပါဝင်ယုံကြည်ချက်ကြောင့်အကျဉ်းချထားခြင်းခံနေရသူတွေကိုချက်ချင်းနဲ့ချွင်းချက်မရှိပြန်လွှတ်ပေးဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းပါတယ်လို့အမေရိကန်နိုင်ငံသားကြီးဝင်းဂျီရက်စ်ကပြောသွားတာဖြစ်ပါတယ်တက္ကသိုလ်63ခုမေလ30ရက်တပင်းရေးခင်မှာဒေါအောင်ဆန်းစုကြည်အပါအဝင်မြို့သားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်တွေသွေးထွက်တန်ရိုတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့လေအပြည့်အဝစုံစမ်းစစ်ဆေးပေးဖို့ကိုလေဝင်းကြီးရက်ကမြန်မာစစ်စိုးရကိုတောင်းဆိုလိုက်ပါတယ
် This Tuesday marks 3 years since the Burmese government viciously attacked this courageous woman and forced her to live under house arrest isolated from her friends her family and her fellow citizens.The government of Burma should fully investigate the
May 30, 2015. မြန်မာစစ်စိုးရကအပြည့်အဝစုံစမ်းစစ်ဆေးပြီးတိုက်ခိုက်မှုကိုကျူးလွန်ခဲ့ကြသူတွေကိုတရားဥပဒေအရရေးယူတင်ပါလေ။ဒါအပြင်မြန်မာစစ်စိုးရအနေနဲ့အရသားတွေပေါ်တိုက်ခိုက်မှုတွေကိုအဆုံးသတ်ပြီးတိုင်းရင်းလူနည်းစုတွေပေါ်နှိပ်စက်မှုတွေကိုလည်းရပ်တန့်ကနိုင်ငံမှာဒီမိုကရေစီပြန်လည်ဖော်ဆောင်ဖို့ကိုအမေရိကန်ပြည်ထောင်စုကတောင်းဆိုတဲ့အကြောင်း Miss Rice ကပြောသွားပါလေ။
The National League for Democracy and other opposition groups have demonstrated in good faith that they are willing to begin a real dialogue for peace and for national reconciliation. It is time for the Burmese regime to
reciprocate.
Finally, let me speak directly to all of the people of Burma. Your dream of democracy is not forgotten, nor is it yours to bear alone. America stands with you. We remain with you as your dedicated
partner. American ပြည်တော်စုနေနဲ့မြန်မာနိုင်ငံသားတွေနဲ့အတူရပ်တည်ပါတယ်။စံတိတ်ထမ်းခိုင်မာတဲ့မဟာမိတ်အဖြစ်လဲဆက်နေသွားမှာဖြစ်ပါတယ်။ဒါပြင်လွတ်လပ်ရေးငြိမ်းချမ်းရေးတရားဝေါ်ပြောရေးမှာကြံလည်နေထိုင်နိုင်မဲ့နေရက်တွင်မြန်မာရောက်နိုင်စေဖို့ကိုလည်းအမေရိကန်ပြည်တော်စုကကြိုးပမ်းပေးသွားမှာဖြစ်ပါတယ်လို့ဝန်ကြီးရက်စ်ကသူ့ရဲ့ကြေညာချက်မှာပြောကြားသွားတာဖြစ်ပါတယ်။